မိုးရင်းကာလဖြစ်လို့လမ်းခီးအခက်အခဲနောက်ပြီးတော့အစ်စ်စေးတွေကများတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့ကရာနဲ့ချီတဲ့ဆစ်ဆောင်ဒုက္ခတွေဟာဆန်နဲ့စားနပ်ရိက္ခာအခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသတွင်းကူညီသူတွေကပြောပါတယ်။လောလောဆယ်မှာတော့အဲ့ဒီဆစ်ဆောင်ဒုက္ခတွေကိုဆန်နဲ့စားနပ်ရိက္ခာထောက်ပံ့တာတွေရပ်ဆိုင်းနေပြီးအဲ့ဒီအစားငွေကြေးထောက်ပံ့ပေးနေရပါတယ်။မုံကိုမြို့ကဆစ်ဆောင်ဒုက္ခတွေအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုသားညီပြောပြပေးပါရှင်။
စစ်ကောင်စီတပ်နဲ့ MNDAA ကုကံတပ်ဖွဲ့ကြားဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မုံကိုမြို့နီးကျေးရွာတွေကဒေသခံ900ကျော်ဟာပြီးခဲ့တဲ့နှစ်လပိုင်းလောက်ကလေးကမုံကိုမြို့မှာခုံလုံရတာဖြစ်ပါတယ်။ဒီစစ်ပြည်ဒုက္ခသည်တွေကို WFP ကမ္ဘာစစ်နေခါအဖွဲ့အပါဝင်တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနောက်ဘာသာရေးအသင်းအဖွဲ့တွေကစံစစ်နေခါနဲ့အခြားအသုံးဆောင်တွေကူညီထောက်ပံ့ခဲ့တာရှိပေမယ့်ဒီလပိုင်းမှာတော့ကူညီထောက်ပံ့တဲ့အဖွဲ့အစည်းတွေနည်းလာပါတယ်။ဒီလိုမျိုးထောက်ပံ့တွေညှော်နေလာတာနဲ့မိုးရင်းကာလသွားလာရေးခက်ခဲမှုတွေကြောင့်ဓာမိတ်လာတွေမှာတော့ဆက်အခက်ခဲနဲ့ရင်ဆိုင်ရနိုင်တဲ့အကြောင်းဒီလောက်တွင်ဆစ်ဆောင်တွေကိုကူညီဆောင်ရနေသူတူကပြောပါတယ
်အခုလောလောဆယ်တော့တခြား WSCG ရောဒီခန္ဓာဆက်အခက်တွေကထောက်ကားလာဖို့ဖြစ်တယ်လေနော်သူတို့ကျွန်တော်ကလာတဲ့ဒီခန္ဓာတွေကအခက်ခဲရှိတော့ခန္ဓာသားဒီငွေကြေးကသူတို့ကလည်းတက်တာနေကူညီမယ်လို့တော့ပြောတယ်ကျွန်တော်တို့ကအရင်ကကြည့်ရတော့ဒီတော့စိတ်မကူဘူးပြနေနေနေပြည်အခုလည်းမိုးကလည်းကြံကြလာပြီနော်ဒီတော့အဆန်းအဆက်ချင်းတွေအချိန်ကောင်းချိန်နိုင်တယ်
အချောက်ကူကြီးရဲ့အဖွဲ့ကြီးကတာဝန်ရှိသူတူကလည်းမုံကိုကိုစနေအခါပို့ဆောင်ရတဲ့ကြုံတွေ့နေရတဲ့ခက်ခဲကိုခုလိုပြောပြပါတယ
်ဒီဆော့ဖို့ရင်တော့ဖြစ်ပြအခုအန်ဂျန်နဲ့ခါကြတော့ခုမူတင်းလေးဖြစ်တဲ့ခါကြတော့အဲဒီကာလန်စင်ဂျီရှိရဲ့ဒီစစ်ပြေးရှိရဲ့အဲဒါဆန်တင်ကြီးတော့ကိုကြီးချင်တာပေါ့နော်ကျွန်တော်နေနေတဲ့ဒီဘာပြောရလဲနော်ဒီပို့ဆောင်စီးပေးကြည့်ရပါဘောစီရရန်ပြတ်တော့လေအလိုရှိရဟုတ
်အတိအကျချက်ကတော့ကုကအဖွဲ့ရိခာမရအောင်လို့စစ်ကောင်စီဘက်ကပိတ်ပင်တာဖြစ်နေတဲ့အကြောင်းသုံးသပ်ကြပါလေစနေရိခာမထောက်ပံ့တာ3လလောက်ရှိပြီဖြစ်ကြောင်းနဲ့ WFP ကမ္ဘာစနေရိခာအဖွဲ့ကလူတအုပ်ကိုတလရိခာဖို့3000ငွေပေးထားပြီးတော့အပြင်ကနေစံကိုဝယ်စားနေရတဲ့အကြောင်းငုံကူမျိုးပေါ်ရောက်တဲ့ဆစ်ဆောင်တူကပြောပါလေ
သူများမတူးတော့မသေးတော့ဆိုအပြင်ပေါ်တော့ကွာကိုဝယ်စားနေတာပေါ့နော်ဟိုဒါနဲ့အခုစစ်ကြီးဆန္ဒကိုအရင်ကတော့တလားအခါတော့သူကစစ်တမ်းလာသူကဒုမန်ဆိုင်အမလို့တော့ဖတ်ပန်းလို့ပြရတာပေါ့နော်အဲဒါကလည်းစံဝယ်ပြီးတော့စားလာပေါ့အဲ့လိုပေါ့ဟုတ်တလားတစ်ခါလာပုံမှန်ရပါတယ်ပြဟုတ်ဒီမှာဒီကစားမှဆိုသူကလုံးလုံးမသိမရှိပါဘူးပေါ့နော်ဖတ်စားနေနေဖတ်စားကြတာလေဟိုစံဝယ်စားတာပေါ့
ဘုကုမျိုးကိုပြင်ပဆန်ပေမှုပိတ်ပင်ထားတာဖြင့်ကျုပ်နိုင်ငံဘက်ကလည်းတင်သွင်းလို့မရတာကြောင့်ဒေသထွက်ဆန်ကိုပဲအဓိကရှာဖွေဝယ်ယူနေကြရတယ်လို့လည်းပြောပါတယ်။လက်ရှိချိန်မှာတော့စစ်ဆောင်ပြည်သူ900ကျော်ဟာမုံကုမျိုးပေါ်မှာရှိတဲ့ဘုံကြီးကျောင်းနဲ့ဖျားကျောင်းတွေမှာဖွင့်ထားတဲ့ဒုက္ခသည်စခန်း9ခုမှာနေထိုင်နေကြရပါတယ်။ဒီလပိုင်းတွေအတွင်းမုံကုဒေသဘက်မှာတိုက်ပွဲဖြစ်ပွားတာညင်သက်နေပေမဲ့မိုးပေါ်ဘက်မှာတိုက်ပွဲတွေဖြစ်နေတယ်လို့ပဲဒေသအတွင်းစီးရဲတင့်မှမှုတွေဆက်ပြီးရှိနေတာကြောင့်စစ်ပြေဒုက္ခသည်တွေဟာနေရာမပြတ်နိုင်ပဲရှိနေပါတယ်ခင်ဗျာ။